။ Australia နိုင်ငံကကမကတာပြုတဲ့သင်တန်းတွေမှာမြန်မာစစ်တပ်အရာရှိတွေပါဝင်ခဲ့တာနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းမှု Australia Parliament ကိုလူခွေစောင့်ကြည့်လေ့လာရေးအဖွဲ့ကြီး HRW ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာလူခွေချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂအမေရိကန်နဲ့ EU အပါအဝင်လူခွေအဖွဲ့အစည်းတွေကအစည်းအခါစာအမျိုးမျိုးကိုထုတ်ပြန်ထားခဲ့ပေမဲ့မြန်မာစစ်အရာရှိတွေတင်တန်းလာတက်တဲ့အခါလူခွေချိုးဖောက်မှုနောက်ကျောင်းရှင်းရှင်းစစ်ဆေးတာကိုဩစတြေးလျကမလုပ်ခဲ့ဘူးလို့ HRW ကပြောပါတယ်။2018အောက်တိုဘာလကဩစတြေးလျလွတ်တော်ချားတာပွဲတစ်ခုမှာအဲဒီလိုနောက်ကျောင်းလိုက်တဲ့လှုပ်ထုပ်လုံနည်းမရှိသေးပါဘူးလို့အဲဒီတော့မှဩစတြေးလျကာကွယ်ရေးဝန်ကြီး Greg Moriarty ကပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဘန်ဒန်ငွေကြေးနဲ့လူအင်အားကိုအသုံးပြုတဲ့သင်တန်းတွေမှာလူခွင့်ရချိုးပေါက်သူတွေမတက်ရောက်တိုင်းအောင်ပိတ်ပင်တဲ့ဥပဒေဖြင့်တက်ရောက်မဲ့သင်တန်းသားတွေရဲ့နောက်ကျောင်းကိုစစ်စစ်တဲ့ဥပဒေပဲပြဋ္ဌာန်းမှုလိုတယ်လို့ HRW ကဆိုပါတယ်။အာဏာသိမ်းပြီးတဲ့အထိမြန်မာစစ်အရာရှိတွေဟာအာဆီယံနဲ့နိုင်ငံခြားသင်တန်းတချို့ပါတက်ရောက်ခဲ့ကြတာတွေ့ရပါတယ်။